ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့ပေါ်နယ်ကျေးလက်ဒေသတွေမှာတော့ရေကြီးရေဆက်မှုတွေဖြစ်နေပါတယ်။မြေနေပိုင်းကျေးရွာတွေနဲ့မြေပေါ်ရပ်ကွက်တချို့မြေရေမြုပ်နေပြီဖြစ်တယ်လို့ညဘက်ဒီအတက်လာတဲ့အချိန်မှာရေကထပ်ပြီးတော့ကြီးလာနိုင်တဲ့အခြေအနေရှိတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်။
ဒီကနေ့ရင်ဆိုင်နေကြပါတယ်။တောင်ကုန်းမြို့ပေါ်မှာနေနေအကုန်လုံးမမြုပ်သေးတာကြောင့်အိမ်အမြင့်တွေမှာနေလို့ရနေသေးပေမဲ့ညဘက်ဒီရေဆက်တက်လာနိုင်တဲ့အနေအထားရှိတာကြောင့်စိုးရိမ်နေရတယ်လို့လူမှုကွန်ရီးအဖွဲ့ကဦးစရာကျော်ကပြောပါတယ်။အခုဖြားဒီရေရှင်အနေရဆိုရင်အခုမြုပ်တာနဲ့ဆက်နေပြက်လာဖို့အနေအထားရှိလို့ပင်ရဆရာအလုပ်တွေထုတ်နေကြတယ်ဟော။အဲဆောင်းကားပိုင်းဆိုမြုပ်တယ်ပေါ
ဒီကနေ့ကျွန်တော်တို့ရေကြီးလို့ဆိုရင်ကြတာအဲ့ဒီကအဲ့ဒီရေကားကျွန်တော်မရောက်ခင်လေတေးရုံကိုသွားတယ်လမ်းပိုင်းတွေကပြုတ်ပြတဲ့ကြောင်သွားရေးလာရင်ဆက်ဆက်နေဒီအရင်တည်းဆိုရင်တွေကရေထက်တက်လာမှာကိုဆိုရင်ဒီတက်လာနိုင်ရလဲအချိန်နေရှိနေတယ်ဒါပြင်တောင်ငုံမြို့နယ်အတွင်းကစားပြင်ကြီးရွာမှာလဲဒီဆက်လက်တက်နေပြီးတော့မြေနေမိုင်းမှာရှိနေတဲ့နေတချို့ကြီးစက်ရအရင်မိုင်းတွေကိုရွှေ့နေရ
မိမိလေးကြာနေလို့မရတာသူကအင်ကြီးတွေရှိတော့နေရတယ်ရှိဟာနေရနေရအင်ကြီးတွေအတိအရတောင်ကြရပါဒီကျွန်တော်ဒီသားကဒီတောင်ဘက်ကိုနေလို့နေရတယ်သူကသူကတောင်ကြရပြီးအများတောင်ကြရကဒလောကိုကြာလာတာသူကအသားရှိမရှိဒီနိုင်ပိုင်းလောက်မှာကိုဒီပို့ဖုံးဖို့ကိုရွာကိုဆန်တော့တာအဲ့ဒါတွေကသတိတရအစီအစဉ်လို့မရှိကြဘူးဗျာသူကိုယ်ရေးကိုယ်တာကို့မှာလဲလေလေးတွေပါနေပေါ့လို့နေရနေရလေလေးတွေပါနေအဲ့ဒါလေးတွေကိုသူတို့ကဟိုစုထွက်လို့ထွက်တာလို့ရှိလို့ရှိတော့ခြေသက်တယ်ရှိတော့ဘူးပေါ့ပေါ့လူစီယောက်တယောက်အနန္တင်းလောက်ပဲပေါ့
အခုမျိုးတွေအတွင်းကလမှုကြေးရွာဘက်မှာလဲရေကြီးရေချမ်းတာတွေကြောင့်ရန်ကုန်တောက်ဖြူကားလမ်းတွေလဲပိတ်နေသလိုတောင်ကျရေတွေလဲကျလာနိုင်တာကြောင့်ဒီသောက်ကန်တွေစိုးရိမ်နေကြတယ်လို့ဦးရီတောင်းကပြောပါတယ
်။ညဘက်ကြတော့ဒီမှာဒီကဘာတိုးလာတာနဲ့တောင်ကျချုံတွေမိုးတွေပါဆောက်တည်ဆိုရင်းတော့ညဘက်တော်တော်လေးဆိုးရိမ်နေကြရတယ်ပြည်လား။ညဘက်မှာလည်းတော်တော်လေးကိုဆိုးရိမ်နေကြတယ်ဒီကခံနေရအဲ့ဒီချောင်းချောင်းမိုးဆိုတဲ့တောင်ကျရေမိုးကလေးတော်တော်လေးပြင်းဖို့အနေကရှိတယ်။မိုးကလေးကိုတည်းကနေချေနေဖို့နေရာရှိတယ်။အဲ့ရှိပါတယ်အဲ့ဒီရောတောင်းဝင်ရွာတွေရှိတယ်ပေါ့လည်းလည်းမြောက်စီလက်မှုမှာရှိတယ်လက်မှုဆိုတဲ့ရွာမှာတော့ဒီဆေးရိမ်ပါတယ်ပါအဲ့လိုဒီနှုတ်တော်တွေပြောတာပဲ။ပုံလေးလေးတည့်တယ်လေလက်မှုရွာကြီးမှာလေ။တ
ောင်ကုန်းမျိုးနဲ့ဟာရခိုင်ရိုးမအောက်မှာတည်ရှိရာဖြစ်ပြီးချောင်းလက်တက်တွေလည်းများပြားသလိုတခါတည်းရန်ရခိုင်ယူမဘော်ကနေရေတွေတလဟောကျရောက်တာကြောင့်ရေကြီးရေချမ်းမှုတွေလည်းမကြာခဏကြုံရတဲ့ရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအကုန်ပိုင်းလောက်ကလည်းတောင်ကုန်းမြို့အနီးမှာရှိတဲ့တန်တဲမြို့ပေါ်မှာရေကြီးရေချမ်းမှုတွေကြောင့်နေအိမ်တွေပျက်စီးကြတာတွေရှိခဲ့ပါတယ်။တဘာဝအလျောက်ရေချလာနိုင်ပွဲရှိတာကြောင့်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလောလောဆယ်တော့မလိုအပ်သေးဘူးလို့ဒေသခံတွေကပြောပါတယ်။လက်ရှိအချိန်မှာတော့ရခိုင်ပြည်နယ်မှာမိုးတဲထန်စွာရွာသွန်းနေသလိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဌာနရဲ့ထုတ်ပြန်ချက်အရတော့ကပ်ပလီပင်လယ်ပင်နဲ့ဘင်္ဂလားပင်လယ်တို့မှာမုတ်တုံလီအားကောင်းပြီးတော့နောက်နေ့ရက်ထိရခိုင်ပြည်နယ်မှာမိုးကြီးနိုင်ပြီးရွာရံရွာနှုံးပြည့်ရွာသွန်းနိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။